ဆင်ဂျွန်လာဟာ LGBTQ လို့ခေါ်တဲ့လိင်စိတ်ခံယူမှုကွဲပြားတဲ့သူတွေလိင်တူဆောင်မတ်တဲ့သူတွေကိုဂုဏ်ပြုတဲ့လတလပါဒီဇွန်လရောက်တိုင်းကမ္ဘာနိုင်ငံတော်တော်များများက LGBTQ လို့ခံယူထားကြတဲ့သူတွေရောသူတို့ကိုထောက်ခံအားပေးတဲ့သူတွေရောအခမ်းအနားတွေအကြီးအကျယ်လုပ်ပြီးဆင်နွှဲလေးရှိကြပါတယ်ဒါပေမဲ့ဒီနှစ်မှာတော့ကမ္ဘာကက်ယောဂကြီးရဲ့ထံကြောင့်တယောက်နဲ့တယောက်ခက်ကွာကွာနေကြဖို့လွန်နေတာမို့တခြားပွဲလမ်းသဘင်တွေနီးတူအွန်လိုင်းကနေဆင်နွှဲနေကြတာပါအဲ့ဒီအထဲမှာမြန်မာနိုင်ငံက LGBTQ အတိုင်းဝိုင်းတွေလည်းပါပါတယ်ဒါပေမဲ့မြန်မာလူပောင်အဖွဲ့အစည်းကတော့ LGBTQ အတိုင်းဝိုင်းတွေကိုလုံးဝလက်ခံထားတာတော့မဟုတ်ပါဘူးဒီအတိုင်းဝိုင်းတွေဘက်ကရပ်ပြီးတော့ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဒေါ်စာလီအေးကတော့မြန်မာနိုင်ငံက LGBTQ အတိုင်းဝိုင်းတွေဟာဥပဒေပြဋ္ဌာန်းချက်တွေကိုလိုတလိုအဓိပ္ပာယ်ဖွင့်ဖိနှိပ်အရေးယူတာခံရတယ်လို့သူ့ရဲ့အတွေ့အကြုံကိုပြောပြပါတယ်အထူးသဖြင့် transgenders လို့ခေါ်တဲ့အမျိုးသမီးလိုဝတ်စားတဲ့အမျိုးသားတွေဟာပုံပြီးတော့ခွဲခြားဆက်ဆံခံရတယ်လို့ဆိုပါတယ
်စစ်စင်းမင်းများလည်းဆိုပြီးမပြောအဲနင်တို့အချောက်မတွေနင်တို့တွေကမဟုတ်တာလို့ဖို့ဒီနေရာကိုရောက်တာဒါကြောင့်မလို့လိုက်ခဲ့ဆိုပြီးတော့မှခေါ်ွားတာရှိရဲ့တချို့ကျတော့တုံးကံပြီးတော့ကောင်းပေါ်ပြစ်တင်တာတွေရှိရဲ့တချို့ကြတော့ဟိုမရင်းချင်းခံရတာတော့ရှိရတယ်မလားအဲ့လိုမျိုးတွေလောက်ခိုင်းတာတွေလည်းရှိရပေါ့နော်ဆိုတော့တချို့ကြတော့ဟိုရဲစခန်းတော့ရောက်တယ်ဒါပေမဲ့တရားရုံးတော့မရောက်အမှုကိုဆွဲဆိုတင်ပို့တာမလုပ်ဘဲနဲ့ရဲစခန်းမှာပဲသူတို့တွေကနင်တို့တွေကယောက်သားလေးတွေဖြစ်ပြီးတော့ဒီလိုနေတယ်ပေါ့နော်ဒါကြောင့်မို့နင်တို့ဒီလိုနေတာမှားယွင်းတယ်ဆိုပြီးတော့မှဟိုဟိုဘယ်လိုပြောမလဲလောင်ပြောင်တာတွေလုပ်တယ်ဘူလီပေါ့နော်လောင်ပြောင်ပြီးတော့မှအမှတခါတည်းဆိုရင်ဟိုအရက်နှိပ်ဆက်တာတွေရှိရကွာ
Transgenders လို့ခေါ်တဲ့အမျိုးသမီးလိုဝတ်စားတဲ့အမျိုးသားတွေဟာညဘက်အချိန်လမ်းမတွေပေါ်မှာတွေ့ရင်မှောင်ရိပ်ခုံမှုဆိုပြီးတော့ဖမ်းဆီးခံရတာပါဒီလိုဖမ်းဆီးခံရရင်တော့ရဲအပ်ဥပဒေပုံမှ30ပုံမှ35နဲ့အများဆုံးအရေးယူခံရလိမ့်ရှိပြီးတော့ထောင်နှံ3လအထိချမှတ်နိုင်ပါတယ်တရားလွတ်တော်ရှင်နေဒေါ်စာလီအေးလိုက်ပါဆောင်ရွက်ပေးရတဲ့အမှုတွေထဲမှာညအချိန်မတော်မှောင်ရိပ်ခုံမှုနဲ့ LGBT တွေတရားစွဲခံရတဲ့အမှုပေါင်း60ကျော်လောက်ရှိပါတယ်။ဒီလိုဖမ်းဆီးခံရတဲ့သူတွေထဲမှာလက်ရှိ LGBTQ အရေးလှုပ်ရှားသူမတ်ရှင်တန်လည်းပါပါတယ်
။ဒါကျွန်မရုပ်ဖြတ်ထားတာမဟုတ်ဘူး။ဒါကျွန်မရဲ့အခွင့်အရေးရ။ကျွန်မစိတ်နဲ့တက်လို့ကျွန်မဒီလိုဝတ်ဆင်တာ။ဒါပေမဲ့ဒီလိုဝတ်ဆင်ခြင်းကြောင့်ကျွန်မတို့တွေကိုဖမ်းဆီးပြီးတော့မှထောင်တစ်လကနေ3လကျသွားတယ်။မိတ်ဆွေတွေလည်းအများကြီးပါပဲ။
အမျိုးသားကလည်းအမျိုးသမီးလိုခံယူနေတိုင်းပဲကျွန်မကိုလောင်ပြောင်ကြမယ်ရှီမောကြမယ်ခွဲခြားဆက်ဆံကြမယ်များစွာပြုလုပ်ကြမယ်ဒီဟာတွေကိုတိုင်ကြားလို့ရမယ်ဥပဒေရလည်းကျွန်တော်တို့မှာမရှိနေသေးပါ
တမူထူးခြားတဲ့ဝတ်စားစင်မှုရှိသူတွေ
ဒီလိုခွဲခြားဆက်ဆံခံနေရတာတွေကိုအကာအကွယ်ပေးဖို့ဥပဒေတွေပြဋ္ဌာန်းနိုင်ရေး LGBTQ အတိုင်းဝိုင်းတွေကလိုလားနေကြသလိုတစ်ဖက်ကလည်းလူသားတစ်ယောက်ရဲ့ရပိုင်ခွင့်ဆိုင်ရာအခွင့်အရေးတွေကိုတောင်းဆိုနေကြတာပါမြန်မာ LGBTQ အတိုင်းဝိုင်းနေထဲမှာပြောဆိုနေကြတဲ့နောက်ထပ်ခွဲခြားဆက်ဆံခံရတယ်ဆိုရဲပုံမှန်တစ်ခုကတော့ရာဇသက်ကြီးဥပဒေပုံမှန်300ဖြစ်ပါတယ
်ရာဇသက်ကြီးပုံမှန်မှာပါတဲ့ပုံမှန်390ခုကိုကျွန်တော်တော့ပယ်ဖျက်တင်တယ်လို့ယုံကြည်ပါတယ်အရွယ်ရောက်ပြီးတော့သူနှစ်ဦးကသူ့သဘောဆန္ဒနှစ်ဦးသဘောတူဆန္ဒနဲ့လက်ဆက်ဆိုင်ကသူ့ရဲ့ရွေးချယ်ပိုင်းမျိုးဖြစ်တယ
် LGBTQ အရေးလှုပ်ရှားသူဦးအောင်မျိုးမင်းပြောသွားတာပါဒီပုံမှန်300မှာပြဋ္ဌာန်းထားတာကတော့ယောက်ျားနဲ့ဖြစ်စီမိန်းမနဲ့ဖြစ်စီတရိစ္ဆာန်နဲ့ဖြစ်စီဓမ္မတာနဲ့စန့်ကျင်တဲ့ကာမဆက်ရှက်ရင်အဲ့ဒီသူကိုထောင်တန်တသက်တကျွန်ဖြစ်စီ10နှစ်အထိဖြစ်စီချမှတ်နိုင်ပြီးတော့ငွေတန်လည်းချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားတာပါမြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတန်ယုံကလည်းဒီပုံမှန်300လို့ပုံမှန်မျိုးတွေကိုဖြတ်သိမ်းပေးဖို့ပြီးခဲ့တဲ့မေလ18ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာလိင်တူချစ်သူများလိင်ပြောင်းထားသူများနဲ့လိင်တူလိင်ကွဲနှစ်မျိုးလုံးချစ်သူများအပေါ်မုန်တီးမှုကိုစန့်ကျင်တိုက်ဖျက်ရေးနေ့မှာမြန်မာအစိုးရကိုတောင်းဆိုထားတာလည်းဖြစ်ပါတယ်။ဒီပြဋ္ဌာန်းချက်ဟာလူ့ခွင့်ရေးစံနှုန်းနေနဲ့မညီတော့တာကြောင့်ဒီမိုကရေစီအစိုးရလက်ထက်မှာပြင်ဆင်ဖို့ကြိုးစားခဲ့ကြပြီးမဲ့အခုအချိန်ထိတော့မအောင်မြင်သေးဘူးလို့ဦးအောင်မျိုးမင်းကဆက်ပြောပါတယ
်။အခုတက်ခဲ့တဲ့လွတ်တော်တက်တန်းချက်လို့မှကျွန်တော်တို့တွေးတင်တွေးလိုက်တော့သူများနဲ့ကျွန်တော်တွေ့ပြီးတော့ဒါကိုတင်ဖို့အတွက်လွတ်ဆောင်ပါတယ်။ဒါပေမဲ့အခုအချိန်ထိဒါကိုမေးခွန်းပေးတဲ့အဆင့်တော့ကျွန်တော်မရသေးပါဘူးခင်ဗျ။ဒါကြောင့်မို့ကျွန်တော်တို့ဒီမပြီးဆုံးသေးတဲ့ဒီ300ပြည့်စင်ဖြတ်သိမ်းရေးဆိုတဲ့အပိုင်းကိုနောက်ထပ်တက်လာမယ့်လွတ်တော်ကိုယ်စားလှယ်များအနေနဲ့သဘောပေါက်ထားဖို့အရေးကြီးချင်ပါတယ်။တခါတလေလွတ်တော်ကိုယ်စားလှယ်ကြီးကဒီကိစ္စမှာများတင်ပြရှင်ငါ့ကို LGBT များထင်မလားဆိုပြီးတော့ဒီစာချုပ်ကြောင့်တခါလေနှုတ်ဆက်ပါတယ်။
ကုလသမဂ္ဂရဲ့လူခွင့်ရေးကြီးညာစာတမ်းအရလူသားတိုင်းဟာသူတို့ရဲ့ဖြစ်တည်မှုအတိုင်းလွတ်လွတ်လပ်လပ်နေထိုင်ခွင့်ရှိပြီးတော့ဒန်းတူအခွင့်အရေးခံစားခွင့်ရှိပါတယ် ဒီကြီးညာချက်ကိုမြန်မာနိုင်ငံကအစိုးဆုံးလက်မှတ်ရေးထိုးထားတဲ့နိုင်ငံမှာဒါပေမဲ့လည်း LGBTQ အတိုင်းဝိုင်းတွေအပေါ်ခွဲခြားဆက်ဆံမှုတွေလုပ်ငန်းခွင်အနိုင်ကျင့်မှုတွေမြန်မာနိုင်ငံမှာဆက်ရှိနေလို့ကိုကိုကိုအဆုံးစီရင်သွားတဲ့ဖြစ်ရပ်တွေလည်းရှိနေပါတယ်။တကယ်တော့ LGBTQ အတိုင်းဝိုင်းကိုလွယ်လွယ်ကူကူလက်မခံတဲ့နိုင်ငံတွေကကမ္ဘာမှာတော်တော်များများရှိနေပါသေးတယ်။လူခွင့်ရေးကိုတံမိုးထားတဲ့နိုင်ငံတွေများလာမှပဲဒီကမ္ဘာကမတူညီတဲ့သူတွေအတူရှင်တွဲပြီးနေထိုင်ကြရတဲ့ကမ္ဘာဖြစ်လာမှာပါခင်ဗျာ။